တော်ရရှိမြတ်မြဒီကနေ့ခရိယန်တွေသမာတရားအပေါ်အဓိကမထားဘဲနဲ့စာရန်ရဲ့လူကိုရောမိစ္ဆာဝါဒီကိုရောခရစ်တော်ဆန့်ညီသမားအန်တီခရစ်ကိုရောမေတ္တာမေတ္တာချစ်တယ်ချစ်တယ်ဆိုပြီးအားလုံးကိုလျှောက်ပြီးအတူတူပဲဆက်ဆံပေါင်းသင်းနေမယ်ဆိုရင်ဖျားရှင်ရဲ့သမာတရားဟာလမ်းလွဲကုန်နိုင်တာကြောင့်စက်ကူပေါ်မှာမှင်နဲ့ရေးပြီးဩဝါဒပြုလိုက်တာတဲ့လူကိုယ်တိုင်လာပြီးတော့ပြောကျင်တယ်ဆိုတော့ဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံသမားကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကရှင်ယောဟန်ဩဝါဒစာဒုတိယဆောင်အခန်းကြီး1အခန်းငယ်7နဲ့73တို့ကိုဒီကနေ့သင်သိရတော့သမားကျမ်းအစီအစဉ်မှာလေ့လာမှာဖြစ်ပါတယ်။ဒီကနေ့ခရိယံတွေဟာသမာတရားနဲ့ညီညွတ်တဲ့အတွင်းစီးကိုလုံခြုံစေရမယ်။သမာတရားကိုကာကွယ်စောင့်ရှောက်ကြရမယ်အကြောင်းရှင်ယောဟန်ဩဝါဒစာဒုတိယဆောင်အခန်းကြီး1အခန်းငယ်7နဲ့အခန်းငယ်73တို့ကိုဒေါက်တာထွန်းမြတ်အေးကအခုလိုရှင်းလင်းတင်ပြထားပါတယ်။
လူစားတီအဖျင်ကြွလာတော်မူသောယေရှုခရစ်ကိုညင်းပယ်လျက်လှည့်ပြားသောသူအများတို့သည်ဤလောကတည်းသို့ဝင်ကြပြီထိုသို့သောသူသည်လှည့်ပြားသောသူဖြစ်၏အန်တိခရစ်လည်းဖြစ်၏ငါတို့သည်ကိုပြုစုသောအရာမပြောင်မပြက်စုံလင်သောအကျိုးကိုရမည်အကြောင်းသင်တို့သည်ကိုသတိပြု၍စောင့်ရှောက်ကြလော့ခရစ်တော်၏ဒေသနာ၌မတီးဘဲလွန်ကျူးသောသူမည်သည်ကဘုရားသခင်ကိုမသိခရစ်တော်ဤဒေသနာ၌တည်သောသူသည်ခမည်းတော်နှင့်သားတော်ကိုသိ၏ထိုဒေသနာတော်မပါသောသူသည်သင်တို့ထံသို့လာလျင်သူကိုသင့်အိမ်၌လက်မခံနှင့်မင်္ဂလာရှိစေသောဟုနှုတ်မဆက်နှင့်မင်္ဂလာရှိစေသောဟုထိုသူကိုနှုတ်ဆက်လျင်သူဤဆိုးရုပ်သောအကျင့်တို့နှင့်ဆက်ဆံရာသို့ရောက်၏အထက်ပါအတိုင်းကြားနာခဲ့ရပါသောရှင်ယောဟန်ဩဝါဒစာဒုတိယစာဆောင်ဟာဖြင့်ဒီကနေ့ဆိုရင်ကျွန်တော်များယုံကြည်သူများအားလုံးနဲ့တကွကယ်တင်ခြင်းကြီးစွာတော်ဆရာကိုတွေ့မြင်လိုသူပမာတရားဆရာကိုရှာဖွေနေသူများအားလုံးတို့အတွက်နောက်ဆုံးသောနှုတ်ဆက်ခံကလေးနဲ့အပြီးသတ်သွားရတော့မှာဖြစ်ပါလေဟုတ်ပါတယ်မိတ်ဆွေအပေါင်းတို့အခုကျွန်တော်တို့ကြားနာခဲ့ရတဲ့အပိုင်းဟာဖြင့်တမန်တော်ကြီးရှင်ယောဟန်ရဲ့အလွန်ပြောင်မြောက်သောဓမ္မကြီးအတွေ့အခေါ်များဖုံးလွှမ်းနေတယ်ယုံကြည်သူအသင်းတော်များအားလုံးအတွက်တမိုင်းအချိန်ကာလရှည်ကြီးတစ်ခုလုံးမှာပေတော့မှစွန့်လွတ်လွတ်မရနိုင်တဲ့ဩဝါဒအဆုံးအမကြီးတစ်ခုအဖြစ်နဲ့မှတ်ကျုံထားရမယ့်အပိုင်းအခြားတစ်ခုလို့ပဲဆိုရတော့မှာဖြစ်ပါလေ။သောတာရှင်မိတ်ဆွေအပေါင်းတို့ခင်ဗျာ။အလွန်အလွန်အိုမင်းရင်ရောနေပြီဖြစ်တဲ့တမန်တော်ကြီးရှင်ယောဟန်ဟာသူ့ရဲ့အလွန်အလွန်ထေဝါလှပါသောဒီဩဝါဒတို့ကိုရှေလျားတဲ့အသက်တာမှာခံစားရရှိခဲ့တဲ့အသည့်တရားတွေဘဝအတွေ့အကြုံတွေနဲ့မူတည်ပြီးတော့ရေးဖွဲ့ခြင်းဖြစ်လိမ့်မယ်ဆိုတာကိုကျွန်တော်တို့ရေပုံရအားဖြင့်မငင်းနိုင်ပါဘူး။ခံယူနိုင်ကြပါလိမ့်မယ်ဒါပေမဲ့ဒီလောက်အထိနက်နဲတဲ့အဖဖရာသခင်ရဲ့သမာတရားနဲ့လူအဖွဲ့အစည်းအတွင်းကဖြစ်ရိုးဖြစ်စဉ်အတွေ့အခေါ်တွေအယူအဆတွေကိုနှိုင်းနှိုင်းညှိညှိလှုပ်ပြီးတော့အမြင့်မြတ်ဆုံးသောဝိညာဉ်ရေးအသည့်ဝိညာဉ်ရေးသတိနဲ့ယုံကြည်ခြင်းတတိတို့ကိုဖြစ်ပွားလာရအောင်လို့ဒီအဆုံးအမတွေကိုမှတ်တမ်းပြုနိုင်ခဲ့တာဟာဖြင့်သူ့အားဖြင့်အဖဖရာသခင်ဤဝိညာဉ်တော်အလင်းထွန်းတောက်ခြင်းပဲနှုတ်ကပတ်တော်မှတဆင့်အားဖြည့်သွန်လောင်ခြင်းပဲဖြစ်ရလိမ့်မယ်လို့ကျွန်တော်အနေနဲ့အလေးအနက်ယုံကြည်ခံစားမိပါ रे ဟုတ်ပါ रे ငါသည်လံခရီးဖြစ်၏တမာတရားလည်းဖြစ်၏အသက်လည်းဖြစ်၏လို့ကိုတော်တိုင်ဖော်ပြပေးခဲ့တဲ့သခင်ရဲ့စကားတော်မြတ်များအတိုင်းပဲသူကိုယုံကြည်ခြင်းအားဖြင့်သာလျှင်အသက်ဤခရီးလမ်းကိုကျွန်တော်တို့အားလုံးလျှောက်သွားနိုင်ကြ रे အဲ့ဒီလိုလျှောက်သွားနိုင်ဖို့အတွက်ကြတော့အဖဖျားသခင်ပြီးချစ်ချင်းမြတ်တာဖြစ်တော်မူ၏ဆိုတဲ့အတိုင်းပဲချစ်ချင်းမြတ်တာမှတဆင့်ဆင်းသက်လာတဲ့ယေရှုခရစ်နာတော်အဖျင်အသက်တော်ကိုစွန့်အသွေးတော်ကိုပုံပေးပြီးတော့ကျွန်တော်တို့ကိုအပြည့်ရိတ်မှရွေးနှုတ်တော်မူခဲ့တယ်အဲ့ဒီလိုရွေးနှုတ်ကယ်တင်ခြင်းဆိုတာဟာလေမရှိရင်မဖြစ်တဲ့အဖဖျားသခင်ရဲ့အမှုတော်သာလျှင်ဖြစ်ပါလေမဖြစ်လဲဆိုတော့အဖဖျားသခင်ပြီးတရားစီရင်ပိုင်တော်ဖျားတရားမျှတတော်ဖျားဖြောက်မဲ့၍တန်ရှင်းစင်ကြယ်တော်မူသောဖရာဖြစ်တော်မူတဲ့အလျောက်အပြစ်ဒုစရိုက်ဘဝသားကျွန်တော်များလူသားတို့ကိုအခြားဘယ်လိုနည်းနဲ့မျှကောင်းကင်တကားဖွင့်ပြီးတော့အတင်းဆွဲတင်ရန်မဖြစ်နိုင်ယုံကြည်ခြင်းဆိုတဲ့စီကံကလနာကိုသတ်မှတ်ပြီးမှဖြောက်မဲ့သောသူများဆိုတဲ့သတ်မှတ်ချက်နဲ့သာလျှင်ကယ်တင်ရမှဖြစ်တယ်ဆရာတွေကိုကျွန်တော်တို့အားလုံးနားလည်ခဲ့ကြရပြီဖြစ်ပါတယ်တနည်းအားဖြင့်ကတော့အပြစ်ဖြေရှင်းတယ်ဖြေရှင်းတယ်ဆိုတာဟာတရားစီရင်၍သာလျှင်ဖြေရှင်းပေးရသောအခွင့်အရေးပဲရှေးခေတ်ကရစ်ပူဇော်ခြင်းနဲ့အပြစ်ဖြေရာဝတ္တုကိုပြုရခြင်းသဘောတရားအတိုင်းပဲကယ်တင်ရှင်သခင်ခရစ်တော်ရဲ့ကိုးစားကံကားတိုင်းတရားနဲ့ ပေးသနာတော်မူသောယေရှုနှင့်ဂယုနာတော်သဘောပဲဆရာကိုကျွန်တော်သိနာလေထားဖို့အထူးပဲအရေးကြီးလာပါတယ်မိတ်ဆွေအပေါင်းတို့အဖဤသမာတရားဘုမဟုဒေသနာမပပဲနဲ့များတခြားသောဒေသနာတွေကိုအဲ့ဒီအချိန်ကာလမှာကနဦးအသင်းတော်တို့ဟာရှန်ရှန်ဝီအောင်ကြားနေရတယ်ခရစ်တော်ဆိုတဲ့အမည်နာမကိုကြိတ်ပုံးတိုက်ခိုက်မှုတွေအပြင်းထန်ရှိနေတယ်ယုံကြည်ခြင်းတရားကိုအခြားအစာထိုးသောအယူဝါဒတွေအမြောက်များပေါ်ထွန်းနေတယ်ဒါကိုဘုရားသခင်သည်ချစ်ချင်းမြတ်တာဖြစ်တော်မူ၏ဆိုတဲ့အဆုံးအမအတင်းမှာစူးနေနေကြတဲ့ယုံကြည်သူတွေဟာမေတ္တာမပြတ်ဖက်နဲ့ငြိမ်ပြီးခံနေကြရာကနေပြီးတော့အသင်းတော်အတွင်းမှာအဲ့ဒီလူတွေဟာအပြော့ဆွဲဆွဲပြီးတော့ဝင်ရောက်လာကြတယ်။အိမ်ဥကန်းတက်ပြီးတော့စားကြတောက်ကြတယ်။အယူဝါဒတွေနဲ့ဝင်ပြီးတော့မှွေနှောက်တာတွေကိုအသင်းတော်တွေခံနေကြရတယ်။တနည်းအားဖြင့်ယန္တူကိုပင်ချစ်လို့ဆိုတဲ့အဆုံးအမမျိုးမှာယဉ်ပါနေတဲ့သူတွေ။ကို့ပါးတစ်ဖက်ကိုရိုက်ရင်နောက်တစ်ဖက်ကိုလှည့်ပြီးတော့တောင်းပေးရမယ်ဆိုတဲ့ကောင်းကင်နိုင်ငံတော်နဲ့ဓာတ်ရိုက်ဆက်ဆက်သောတောင်ပေါ်ဒေသနာမှာစိတ်အားထက်သန်နေသူတွေ။တမိုင်းသွားဆိုရင်နှစ်မိုင်းသွားပေးကြရမယ်ဆိုတဲ့အစွဲလန်းကပ်နေသူယုံကြည်သူတွေပိန်မွေ့နူးညံ့ခြင်းမေတ္တာစိတ်အပေါ်မှာအဲ့ဒီလူသားတို့ရဲ့အာနယ်ခြင်းကြီးတစ်ခုအဖြစ်စာရမဏေဟာခေါင်းပုံဖြတ်တမာတရားအမှန်ကိုအမှားမဖြစ်ဖြစ်အောင်လုပ်ရောင်တောင်တောင်ပေါင်တောင်တောင်ဖြစ်အောင်လုပ်နေပြီစသဖြင့်ကျွန်တော်တို့ခံမှန်းလို့ရနိုင်တဲ့အဲ့ဒီခေတ်ကာလယုံကြည်ခြင်းအခက်အခဲတွေကိုအဲ့ဒီခေတ်အဲ့ဒီအချိန်ကာလမှာရင်ဆိုင်နေရပြီလို့ကျွန်တော်ဆိုချင်ပါတယ်မိတ်ဆွေတို့တတ်ရှင်အပေါင်းတို့မေတ္တာဩဝါဒတို့ရဲ့တမန်တော်ကြီးဆိုတဲ့ဂုံပုတ်ရှိသူခရစ်တော်ချစ်တော်တပည့်တော်လို့အများစုကသတ်မှတ်ထားတာနေပဲအမြဲတမ်းပျော့တော့တော့ကလေးဆိုပြီးတော့တမန်တော်ကြီးရှင်ယောဟန်ကိုအမှုပညာရှင်တွေဟာမိမ့်မရှာလေးတမျှသူတို့ရဲ့စာပေနဲ့အမှုပညာရသတွေနဲ့ဖော်ကျူးဆိုဖွဲ့လေးရှိကြတယ်အခုဩဝါဒအရာဆိုရင်တော့အရှင်းမဟုတ်နိုင်တော့ဘူးအသင်းတော်အတွက်ဆိုရင်အလွန်ရဲရင်ပြတ်သားစွာခုခံတိုက်ခိုက်မိသူယုံကြည်ခြင်း၏အခြေခံတရားများအတွေ့နဲ့နဲ့စဉ်းစား၍ပညာအမြော့အမြင်ကြည့်သူသမယိုကျအစွဲအလန့်တွေကိုအစင့်မြင့်ဓမ္မရေးအတွေ့အခေါ်များနဲ့ရှင်တွဲသုံးသပ်နိုင်သူဆိုတဲ့ဂုံပုတ်တည်နဲ့ပြည့်စုံသူရေးရဲတောက်တမန်တော်ကြီးရှင်ယောဟန်ဖြစ်နေပြီဆိုတာကိုတွေ့နေရပြီဖြစ်ပါတယ်မိတ်ဆွေအပေါင်းတို့သမတရားဆရာဟာပါလေဘုရားသခင်နှင့်အတူရှိ၍ဘုရားသခင်ကိုတော်တိုင်ပင်ဖြစ်သည်အသက်တရားလည်းဖြစ်သည်အလင်းတရားပင်ပင်ဖြစ်သည်ဆိုတာကိုကျွန်တော်တို့သိကြပြီးသားပါတစ်ချိန်တည်းမှာဒီအလင်းတရားဟာမှောင်မိုက်မှလင်း၍မှောင်မိုက်သည်မခံမယူဆိုတာကိုလေကျွန်တော်တို့ကိုရှင်ယောဟန်ခရစ်ဝင်ကျမ်းဟာအခိုင်အမာဖော်ပြပြီးခဲ့ပြီးဖြစ်ပါတယ်ဟုတ်ပါတယ်အစဦး၌နှုတ်ကပတ်တော်ရှိ၏နှုတ်ကပတ်တော်သည်ဘုရားသခင်နှင့်အတူရှိ၏နှုတ်ကပတ်တော်သည်လည်းဘုရားသခင်ဖြစ်တော်မူ၏ထိုနှုတ်ကပတ်တော်သည်အစဦး၌ဘုရားသခင်နှင့်အတူရှိ၏ထိုနှုတ်ကပတ်တော်သည်ခသိန်းသောအရာတို့ကိုဖန်ဆင်းတော်မူ၏ဖန်ဆင်းတော်မူခြင်းနှင့်ကင်းလွတ်လျက်ဖြစ်သောအရာတစုံတစ်ခုမျှမရှိထိုနှုတ်ကပတ်တော်၌အသက်ရှိ၏ထိုအသက်သည်လည်းလူတို့၏အလင်းဖြစ်၏ထိုအလင်းသည်မှောင်မိုက်၌လင်း၍မှောင်မိုက်သည်မခံမယူတဲ့မိတ်ဆွေအပေါင်းတို့ဒီအချက်ဟာဇာတိပဂရိအယကိုအာနေခြင်းကိုကိုသိပြီးတော့ခရစ်တော်ကိုယုံကြည်ခဲ့သူဖြစ်တဲ့ကျွန်တော်ကျမတို့အနေနဲ့အလေးအနက်ထားပြီးစဉ်းစားကြရမယ်အချက်ကိုဟာအလင်းဤသာသမီများပင်ဖြစ်စေကမူအမှောင်ကြိုက်တဲ့သဘာဝကလေးကတော့ကိုရဲ့ဇာတိတရေထဲမှာရှိနေတာပဲခရစ်တော်ဤအသက်လမ်းနဲ့အပြိုင်တီးနေတဲ့အပြည့်လမ်းပေါ်ကိုအချိန်မရွေးခြေချော်ပြီးတော့ကြာသွားနိုင်တယ်ဆိုတဲ့အမျိုးအစားမျိုးဖြစ်တယ်ဆိုတာကိုကျွန်တော်တို့နားလည်ထားကြရမှာဖြစ်ပါတယ်အဲ့ဒီရှိလက်ဆလူတဘာဝအာနေချက်ကလေးတွေကိုနင်းပြီးတော့မှလဲစာရမဏ္ဍဆရာဟာဝင်းဝင်ပြီးတော့မှွေတာသာလျှင်များပါလေစာတန်ဆိုတိုင်းကြမ်းလိမ့်မယ်ရမ်းလိမ့်မယ်ကြီးမှတ်လို့မရနိုင်ဘူးဆရာကိုကျွန်တော်သတိပြုမိကြဖို့လိုပါတယ်မိတ်ဆွေအပေါင်းတို့ခရစ်တော်ဤသမာတရားဆရာဟာတခုတည်းရှိနေတာပါဒါပေမဲ့လက်ခံကျင့်သုံးမှုနဲ့ပတ်သက်ပြီးတော့လူသားတို့ရဲ့သေးနှုတ်တဲ့ဇာတိပဂရိလေးတွေမှာမူတည်ပြီးတော့အယူအဆတွေကွဲပြားခံယူရင်းနဲ့ဂိုင်းကနာတွေအမျိုးမျိုးဖြစ်ခဲ့ဘူးတယ်ဆိုတာဟာသမိုင်းပဲဒါကိုကျွန်တော်တို့ဘယ်လို့မှငြင်းလို့မရနိုင်ပါဘူးเนาะဖုံးလဲမဖုံးကွယ်တိုက်ပါဘူးဒါပေမဲ့ကျွန်တော်မနေ့ကပြောခဲ့တဲ့အတိုင်းပဲရှေးသင်ရှင်သူဓမ္မဆရာကြီးတွေဟာခရစ်တော်ဤဘုရားသခင်ဖြစ်ခြင်းခရစ်တော်ဤကယ်တင်ရှင်ဖြစ်ခြင်းဆိုတဲ့အပေါ်မှာကတော့ကွဲပြားခြားနာခြင်းအရှင်းမရှိခဲ့ကြဘူးတနည်းအားဖြင့်ခရစ်တော်ကိုယုံကြည်ခြင်းသာလျှင်အဓိကပဲဆရာကိုကျွန်တော်ရဲ့ဘိုးဘေးတွေဟာအခိုင်အမာခံယူခဲ့ကြရတယ်ကျွန်တော်ကိုအဲ့ဒီယုံကြည်ခြင်းအမွေအနှစ်ကိုပေးခဲ့ကြရှာပါတယ်က ျွန်တော်အနေနဲ့ဆိုရင်အခုအပိုင်းမှာဓမ္မတိချင်းစာမျက်နှာ359ကခရစ်တော်၌အရှိအနောက်မရှိဆိုတဲ့ဓမ္မသချင်းကလေးကိုအထူးပဲဆင်ခြင်အောင်မေ့ဖို့လိုအပ်လာပါ रे အရှိအနောက်တောင်မြောက်နိုင်ငံခရစ်တော်၌မရှိမဟာမေတ္တာမိတ်သဟာယကဘာဝန်းလုံး၌တည်၏စိတ်နှလုံးဖြောင့်မတ်တည်ကြည်သူကိုတော်နှင့်ဆက်ဆံ၏မှုတော်ဆောင်ခြင်းဖြင့်လူမျိုးပေါင်းစည်းလုံးညီညာစေသည်ယုံကြည်သူအပေါင်းစုယုံကြလူမျိုးကြားဖြစ်လျက်ပင်အဖအလိုလိုက်လျှောက်သောသာညီအကိုစစ်ဖြစ်ပေအရှိအနောက်တောင်မြောက်နိုင်ငံခရစ်တော်၌ဆုံတွေ့ခရစ်တော်စိတ်ရှိသူတို့သည်တလုံးတဝသည်တည်၏တဲ့ဟုတ်ပါ रे ကိုလိုသဲဩဝါဒစာထဲမှာလေတမန်တော်ကြီးရှင်ပေါလုမှတဆင့်ဒီလိုဖော်ပြခဲ့သေးတယ်ဆိုရကိုကျွန်တော်အောက်မေ့စရာရှိလာပါ रे ခရစ်တော်သည်အလုံးစုံတို့ဤအလုံးစုံတဲ့ခရစ်တော်၌အဘယ်မြည်သောခြားနာခြင်းမှမရှိပါဘူးတဲ့အဲ့ဒီလိုဖော်ပြထားပါ रे မြည်ကြီးပေါ်မှာရှိသောသင်တို့ဤကိုအင်္ကာတို့ကိုသိစေကြလော့တနည်းအားဖြင့်ဆိုရင်တော့မြည်ကြီးအရာဤပျက်စီးတတ်သောအရာတွေကိုမစွဲလန်းကြပါနဲ့တဲ့တခါအဲ့ဒီလော့ကီစွဲလန်းခြင်းတွေဟာအဖဖျားသခင်အမျက်တော်ကိုဖြစ်ပွားစေနိုင်တယ်အဖဖျားသခင်ကိုညှင်းဆန်တော်လှန်ရာကိုရောက်စေနိုင်တယ်ဆိုတာကိုဖော်ပြထားပါတယ်ဒါကိုရှင်ယောဟန်ဩဝါဒစာပထမစာဆောင်မှာတွေ့ရတယ်လောကကိုမချစ်နဲ့ဆိုတဲ့သဘောနဲ့အတူတူပဲလို့ခံယူခြင်းလည်းဖြစ်နိုင်ပါတယ်ရှင်းရှင်းသန့်သန့်လောကကဘာနဲ့လူဘဝကိုမချစ်ရဘူးလို့ပြောကြင်တာမဟုတ်ပါဘူးနော်စာရန်လွှမ်းမိုးနေတဲ့အမှောင်လောကကြီးကိုသာဆူလူခြင်းဆိုတာကိုကျွန်တော်ရှင်းပြခဲ့ပြီးပါပြီမိတ်ဆွေအပေါင်းတို့အဲ့ဒီတမန်တော်ကြီးရှင်ပေါလုရဲ့ကောလောသဲဩဝါဒစာအခန်းကြီး3အငယ်6မှ7ကိုပြန်ပြီးတော့ကျွန်တော်တင်ပြပါရစေ။အချင်းချင်းမှုသာစကားကိုမပြောမသုံးကြနှင့်။အကြောင်းမူကားသင်တို့သည်လူဟောင်းဤအကျင့်တို့နှင့်လူဟောင်းဤကိုယ်ကိုချွတ်ပေ၍ဖန်ဆင်းတော်မူသောသူဤပုံတရားနှင့်အညီမှန်သောပညာအဖြစ်အသစ်ပြုပြင်သောလူသစ်ကိုယူတင်ဝတ်ဆောင်တော်သူဖြစ်ကြ၏။သူဖန်ဆင်းပြုပြင်တော်မူရာ၌ဟေလသလူမရှိယုဒလူမရှိအယေပြားလိမင်္ဂလာခံခြင်းမရှိမခံခြင်းမရှိလူရိုင်းမရှိသကုသိလူမရှိကျွံမရှိလူလွတ်မရှိခရစ်တော်သည်အလုံးစုံတို့၌အလုံးစုံဖြစ်တော်မူ၏တဲ့သောတာရှင်မိတ်ဆွေအပေါင်းတို့ခမညာအဲ့ဒီလိုကက်တင်ရှင်သခင်ခရစ်တော်၌အရှိအနောက်တောင်မြောက်မရှိခရစ်တော်၌အဖားအယောင်ခွဲခြားခြင်းမရှိလူမျိုးအဆင့်အတန်းခွဲခြားခြင်းမရှိတလုံးတဝတီဖြစ်စီဘူးစရာဟာဒီသမာတရားရဲ့အနှစ်သာရပဲဖြစ်ပါလေဒီသမာတရားကိုအဓိကမထားဘဲနဲ့စာရန်လူကောမိဆာဝါဒီကောခရစ်တော်ဆန့်ကျင်ရေးသမားကောမေတ္တာမေတ္တာဆိုရင်ချစ်တယ်ချစ်တယ်ချစ်တယ်အကုန်လုံးကိုလျှောက်လှုပ်နေရင်သမာတရားဟာလမ်းလွဲကုန်နိုင်တယ်မိမိတို့ကိုယ်တိုင်ဟာသမာတရားအဖြစ်သားခြင်းအဖအီကယ်တင်ခြင်းကျေးဇူးတော်ကိုခံယူနေရပါတယ်ဆိုတဲ့ဒီသမာတရားနဲ့ညီညွတ်တဲ့ချစ်ချင်းမေတ္တာအတွင်းစည်းကိုလုံခြုံစေရမယ်တနည်းအားဖြင့်သမာတရားကိုကာကွယ်စောင့်ရှောက်ရမယ်ဆိုတဲ့သစ္စာလမ်းကနေပြီးတော့သွေဖြီသွားနိုင်တယ်ဆိုတာကိုကျွန်တော်နားလည်ထားဖို့လိုအပ်ပါ रे မင်္ဂလာရှိပါစေသောလို့တောင်းမှနှုတ်မဆက်နဲ့နှုတ်ဆက်လိုက်ရင်ဒင်းတို့ရဲ့ဆိုးရုပ်တဲ့အကျင့်တို့နဲ့ဆက်ဆံရာရောက်တယ်တဲ့ဟုတ်ပါ रे မင်္ဂလာရှိပါစေသောဆိုပြီးတော့ဆရာကြီးယူရတန်ပမာမှုပြုတာဟာနော်အလွန်ကောင်းတယ်ဒါပေမဲ့အင်္ဂလိပ်ဝေါ်ဟာရအရဘယ်လိုခေါ်ထားတယ်လဲဆိုရင် God speed ဖျားသခင်ကောင်းကြီးပေးပါစေသောဆိုတဲ့အဓိပ္ပာယ်ရှိတယ်။ဖျားသခင်ကိုဗဟုပြုထားသောဝေါ်ဟာရဖြစ်နေတာတွေ့ရတယ်။ရိုးရိုးတိုင်တီတဲ့စကားခွန်းဆက်စကားမဟုတ်ဘူး။အဲ့ဒီတော့အဖဖျားသခင်ရဲ့သမာတရားကိုဆန့်ကျင်နေတဲ့လူမိစ္ဆာဝါဒီအဖကိုတော်လှန်ပုန်ကန်နေတဲ့လူခရိယန်အသင်းတော်ကိုမကောင်းပြောနေတဲ့လူကွဲအောင်လုပ်နေတဲ့လူအဲ့ဒီမိစ္ဆာဝါဒီကိုဘယ်လိုလုပ်ပြီးတော့ဖျားသခင်ဆိုတဲ့စကားနဲ့တွားပြီးတော့နှုတ်ဆက်လို့ဖြစ်နိုင်ပါမတုံး။ဒီနေရာမှာလေဓမ္မတိချင်းအမှတ်319ထဲကဒုတိယအပိုက်ဖော်ပြချက်ကိုသတိရဖို့လိုပါ रे နာမတော်ကိုမထိုက်မတန်အသုံးမပြုရဘူးဆိုတဲ့အချက်ကိုဒီတိချင်းဟာသတိပေးထားနေပါ रे မကောင်းမိတ်ဆွေရှောင်လီစကရုပ်ယွန်ရှာကိုတော်နာမယူသည်ချီးနှီးမသုံးရစိတ်အားကြီးသတိရှိကျင်နာခြင်းရှိလေယေရှုကိုမျှော်ကြည့်လေသင်ကိုလမ်းပြမည်တဲ့သူတို့ကိုသွားပြီးရောနှောတဲ့အခါမှာသူတို့ရဲ့အကျင့်ဆိုးတွေနဲ့ဆက်ဆံရာကိုရောက်ပါလေတဲ့ဟုတ်ပါလေမိစ္ဆာဝါဒဆိုတာဟာအလွန်အလွန်ကူးဆက်လွယ်တယ်ကူးဆက်ပြီးရင်လေပြန်ပြီးတော့အမြစ်ကန်ကြီးကျွတ်ထွက်ဖို့အလွန်ခက်ခဲတယ်လို့ကျွန်တော်ဆိုချင်ပါလေရှင်လုကာခရစ်ဝင်တဲ့ကငွေရတဲ့သူရဲ့ဘန္တာဆိုလူလေလူရှုပ်ရဲ့ အဲ့ဒီနှစ်ယောက်အကြောင်းကိုအလွန်ကောင်းတဲ့ဥပမာ၄အဖြစ်ကျွန်တော်တို့သတိရအောင်မိတိုက်ပါတယ်။ဘန္တာဇိုးကနေအလွဲသုံးစားလုတဲ့အခါကျတော့သခင်ကနောက်ဆုံးသိသွားပြီးတော့အလုတ်ဖြုတ်ပြစ်တယ်။ဒါပေမဲ့အဲ့ဒီဘန္တာဇိုးဟာလीကုံတွေတွေနဲ့ပေါင်းပြီးတော့စည်င်းစရားတွေကိုလိန်ပြလိုက်တဲ့အခါကျတော့စည်င်းတွေကအကုန်ပြန်ပြီးမှန်သွားတယ်တဲ့သွားတယ်။အဲ့ဒါနဲ့သခင်တစ်ထည့်ကလေဒီဘန္တာဇိုးလူလေလုတာကိုသိတယ်။ဒါပေမဲ့အပြစ်တင်တဲ့လားမတင်ဘူး။ပြုံပြုံပြုံပြုံနဲ့အတော်လဲတဲ့အကောင်မဆိုးဘူးဆိုပြီးတော့တောင်းမှချီးမွမ်းကံဖွင့်လိုက်သေးတယ်ဆိုတာကိုကျွန်တော်တို့ကိုစံစာကဖော်ပြထားပါတယ်အဲ့ဒါဟာအမှောင်လောကရဲ့သရုပ်ပဲမဟုတ်တာလုတ်ပြီးမြမဟာတာမဖြစ်ရုံမကပြန်ပြီးတော့တောင်းမှကြီးတောင်ကြီးပွားလိုက်သေးတယ်ဆိုတဲ့လူလောကရဲ့သရုပ်ပြည့်မြင်ကွင်းကြီးပေါင်းမြောက်များစွာတဲ့ကမြင်ကွင်းတစ်ခုပါလူစိုးလူမိုက်တယောက်ရဲ့အဖေသားကသူများကိုလက်မြန်ချီမြန်နဲ့ရိုက်ရိုက်လာတိုင်းဂုံယူစွာနဲ့ကြွားတယ်အမေတချို့ဖခင်တည်များနော်သူတို့သားမိမပွေတော်အောင်ဂုံယူတဲ့အဖြစ်ကြီးအများကြီးရှိတယ်ဖို့စွန်နဲ့ရွရွရရလေးလေးကိုသားကိုဆုံးမဖို့ကြတော့စိတ်မကူဘူးမဟုတ်တာကိုသွားပြီးတော့ဂုံယူတယ်တနည်းအားဖြင့်အလင်းတရားရဲ့အောက်မှာအပြစ်ရှိနေပြီဆိုတာကိုကိုယ်တိုင်ကနားမလဲတဲ့အခါကျတော့အဲ့ဒီလိုမိုက်တာမဲတာရမ်းတာသယမ်းတာကိုပဲနဲ့ဝန်းသွားစရာကြီးဂုံယူစရာကြီးလို့ဖြစ်နေရတယ်ဒါဟာစာရမဏေရဲ့မိစ္ဆာဝါဒရဲ့ကြောက်မဲ့ဖွယ်အဖိုင်းအဝိုင်းရဲ့ပုံစံပဲဖြစ်ပါတယ်အလင်းသာသမီယုံကြည်သူတွေရော့ရောင်ပြီးဒီအထက်မှာပါမသွားဘူးအလွန်အလွန်အရေးကြီးတယ်ဆိုတဲ့သင်ခန်းစာများကိုတမန်တော်ကြီးရှင်ယောဟန်ဩဝါဒစာဒုတိယစာဆောင်ဟာကျွန်တော်တို့အတွက်အခိုင်အမာပေးလျက်ရှိနေပါတယ်မိတ်ဆွေအပေါင်းတို့ရှင်လူကာတဲကအဲ့ဒီအမှောင်လောကရဲ့သရုပ်ဟာသူတို့ကိုသူတို့တော့ဟုတ်လာပြီဟန်ကြနေပြီဆိုတဲ့အလင်းဤသာသမီတို့နဲ့ဆန့်ကျင်ဘက်မြင်ကွင်းများပဲဖြစ်တယ်ဆိုတာကိုရှင်လူကာခရစ်ဝင်ကျမ်းအခန်းကြီး16မှာဖော်ပြထားပြီးပြီဖြစ်ပါတယ်မိတ်ဆွေတို့အသေးစိတ်ကိုဖာသာကိုလေ့လာကြည့်စီခြင်းပါလေအဲ့ဒီရှင်လူကာခရစ်ဝင်ကျမ်းအခန်းကြီး16ထဲကအငယ်9နဲ့8လောက်ကိုကျွန်တော်ပြန်ပြီးတော့တင်ပြပေးရစီငါဤသခင်ကိုဆက်ပေးရန်အဘယ်မျှလောက်ရှိသနည်းဟုမေးလျင်ထိုသူကဂျုံစပါအတင်းတစ်ထောင်ပေးရန်ရှိပါသည်ဟုဆို၏ဘန္တာဇိုးကလည်းသင်ဤစည်းရင်းကိုယူ၍အတင်း800ကိုမှတ်လော်ဟုဆို၏တွေ့တဲ့အတိုင်းပင်နော်အမှန်တကယ်သခင်ကိုပေးဆပ်ရမှာတထောင်ဒါပေမဲ့အတင်း800ကိုပဲရိမှန်တဲ့200ကို तू ကစည်ရင်ဖြောက်လိုက်တဲ့သဘောပေါ့ तू လိန်ထရတာမပေါ်အောင်လို့ပြန်ပြီးတော့ဖြည့်လိုက်တဲ့သဘောပေါ့အဲ့ဒီမှာတဲ့နော်အဲ့ဒီဘန္တာတိန်ကိုသခင်ဘယ်လိုပြောသလဲဆိုတာကိုအငယ်8မှာဆက်ပြီးဖော်ပြထားတယ်မတရားသောထိုဘန္တာစုသည်လိန်မာစွာပြုတ်သည်ကိုသခင်သည်ချီးမွမ်းလေ၏အကြောင်းမူကားလောကီသားတို့သည်မိမိတို့အမှုကိုဆောင်ရွက်ရာတွင်အလင်းသို့ရောက်သောသူတို့တည်းသာ၍လိမ္မာကြ၏ဟောရှင်းရှင်းလင်းလင်းလေးနော်ကယ်တင်ရှင်သခင်ခရစ်တော်နှိုင်းရှင်သရုပ်ပြလိုက်တယ်အဖဖျားသခင်ရဲ့အလင်းကြီးအောက်ကလူသားတွေဟာအဲ့ဒီလိုမလုတ်ထိုက်ဘူးမလုတ်လဲမလုတ်နိုင်ဘူးလုတ်ဖို့လဲအင်မတန်ခဲရင်တယ်လုတ်လိုက်ရင်လဲဒုက္ခရောက်တာများတယ်အမောင်အောက်ကလူတွေကတော့အဲ့ဒီလိုလှုပ်ပြီးတော့ကြီးတောင်ကြီးပွားလိုက်ပေးတယ်စမ်းမဲနော်မိတ်ဆွေအပေါင်းတို့ခြုံငုံသုံးသပ်လိုက်ရမယ်ဆိုရင်တော့ချစ်ချင်းမြတ်တာရဲ့အကြောင်းကိုဗဟုပြုထားတဲ့ဩဝါဒစာတွေအနည်းအခုတမန်တော်ကြီးရှင်ယောဟန်ရဲ့ဩဝါဒစာဒုတိယစာဆောင်ဟာဒေါက်တာမက်ဂီရဲ့မိတ်ဆွေလူမဲအမျိုးသားဓမ္မဆရာကြီးမှတ်ချက်ချလိုက်တယ်လို့ပါပဲ 2i John လို့ပဲကျွန်တော်ပြောကြရတော့မှာဖြစ်ပါတယ်မြတ်တာဩဝါဒကထာသည်မှမှနောက်ထပ်စဉ်းစားစရာဩဝါဒအသစ်တစ်ခုဖြစ်လာတယ်။တမမြတ်တာစွာနဲ့စင်ကျင်တုံတရားများကိုဖြစ်ဆွဲ့ပေးလိုက်တဲ့ကြံဖြစ်တယ်ဆရာကိုကျွန်တော်နားလည်လာရပါပြီ။မိတ်ဆွေအပေါင်းတို့တမန်တော်ကြီးရှင်ယောဟန်ရဲ့ဒုတိယမြောက်ဩဝါဒစာရဲ့ဤဂုံးပိုင်းနှုတ်ဆက်သံများကိုဆက်လက်ပြီးတော့တင်ပြပါရစေ။ရှင်ယောဟန်ဩဝါဒစာဒုတိယစာဆောင်အခန်းကြီး1အငယ်7အပိုင်းကသင်တို့အားငါရေးเสียအကြောင်းအများရှိတော်လေစက်ကူပေါ်၌မှင်နှင့်ရေးခြင်းငှာအလိုမရှိကျွန်တော်ကတမင်တကာအခုနှုတ်ခွန်းဆက်ကလေးတဲကမှအငယ်ဆက်နှစ်ကိုအပိုင်းကဆိုပြီးတော့ခွဲထုတ်ပေးလိုက်တာပါတမန်တော်ကြီးဟာဒီဩဝါဒကိုကိုယ်တိုင်ပြောခြင်းနဲ့ဆုံးမခြင်းနဲ့ရေးခြင်းစိတ်တောင်မရှိဘူးဆိုတာကိုမိတ်ဆွေတို့ကိုသိသာစေခြင်းလို့ဖြစ်ပါတယ်ဟုတ်ပါတယ်သူကိုယ်တိုင်သာနှုတ်ကနေပြီးတော့ရှင်းပြရရင်ပို့ပြီးတော့အားရှိလိမ့်မယ်အကျယ်တဝင့်လဲသူရှင်းပြခြင်းတည်းသူ့ဘဝမှာကိုတွေ့ကြုံခဲ့ရတဲ့လူမနောတွေလူသဘောသဘာဝတွေကိုကိုးကားပြီးတော့အကျယ်တဝင့်သူအကြံပြုခြင်းတည်းဩဝါဒပေးခြင်းတည်းဒါပေမဲ့အခုလောလောဆယ်မှာတော့နှုတ်နဲ့ပြောလို့မရဘူးဆုံးမဩဝါဒပေးလို့မရဘူးဒါကြောင့်မလွဲမရှောင်သာစာနဲ့ပဲလှမ်းပြီးရေးလိုက်ရပါတယ်ကျေနပ်ကြပါတော့ဆိုတဲ့သဘောကိုဒီအပိုင်းမှာတွေ့လာရပါတယ်မိတ်ဆွေယုံကြည်သူတို့ကျင့်ကြပါစားကျွန်တော်ကတော့နော် ကျေနပ်ယုံသာမကကျေးဇူးတော်ကိုအထက်ထက်ချီးမွမ်းမိပါれတမန်တော်ကြီးအဖို့သိပ်ပြီးတော့ပြင်းပြင်းပြပြဆန္ဒမရှိပင်မရှိတော်လေအဖက်အသင်းတော်မှအစသူအုပ်ချုပ်ရသောအသင်းတော်တစ်ခုခုအတွက်ဖြစ်စီမြတ်သောသခင်မလို့ဆိုတဲ့ elected အမည်ရှိတဲ့ Greek ယုံကြည်သူမိသားစုတစ်ခုခုအတွက်ပင်ဖြစ်စီဒီစာဟာတမိုင်းတွင်လောက်တဲ့သတိပေးချက်ဖြစ်သလိုမိษွေတို့ကျွန်တော်ရဲ့အတိတ်ပစ္စုပန်အနာဂတ်အသင်းတော်တမိုင်းကြီးတစ်ခုလုံးအတွက်ဖြောက်ဖြက်လို့မရနိုင်ပါတော့အဖက်လန်းစာဆောင်တစ်ခုအပါအဝင်ဖြစ်ခဲ့ရပြီလို့ကျွန်တော်နားလေခံယူရင်ကျေးဇူးတော်ကိုအထက်ထက်ချီးမွမ်းမိပါတယ်လူသားတို့ရဲ့စိတ်ဆန္ဒပါသည်ဖြစ်စေမပါသည်ဖြစ်စေအဖဖျားသခင်ရဲ့စီရင်တော်မူတဲ့အတိုင်းဒီလိုမရေးချင်ရေးချင်ပဲရေးလိုက်ရတဲ့စာဟာနောက်ဆုံးတော့နှုတ်ကပတ်တော်ရဲ့တော်ဝင်ဂန္ဓဝင်မြောက်သင်ခန်းစာဖြစ်သွားခဲ့ရပြီဟုတ်ပါတယ်ယုံကြည်သူကျွန်တော်ကျမတို့ဤချစ်ချင်းမြတ်တာစိတ်ပြီအဓိကအဖြစ်သမာတရား၌ချီနှောင်သောချစ်ချင်းမြတ်တာဖြစ်ကြရမည်သမာတရားကိုတီထောင်နိုင်သောချစ်ချင်းမြတ်တာဖြစ်ရမည်။သမာတရားကိုရည်ဆောင်သောချစ်ချင်းမြတ်တာဖြစ်ရမည်။အဲ့ဒီလိုအလွန်အလွန်အဆင့်မြင့်တဲ့ကျမ်းတစုအဖြစ်ဒီလူပုဂ္ဂိုလ်တယောက်ဟာသိတ်မရေးချင်ရှာပဲနဲ့ရေးသားပြုစုပြီးပေးလိုက်ရပါပြီ။ဖျားသခင်ရဲ့အမိန့်တော်အတိုင်းဖြစ်တယ်။တန်ရှင်သောဝိညာဉ်တော်ဤသွန်သင်ချက်အတိုင်းဖြစ်ပါれ။ရှင်ယောဟန်ဩဝါဒစာဒုတိယစာဆောင်အခန်းကြီး၁အငယ်၁၂နဲ့၁၃တို့ကိုပူတွဲပြီးတော့တပါးတည်းတင်ပြပါရစေ။တင်တို့အားငါရေးစရာအကြောင်းအများရှိတော်လေ။စက္ကူပေါ်၌မှင်နှင်းရေးခြင်းဟာအလိုမရှိ။တင်တို့စီတို့ငါလာ၍အချင်းချင်းအားရဝတ်မြောက်ခြင်းစုံလင်မိအကြောင်း။တင်တို့နှင့်နှုတ်ဆက်၍စကားပြောမိဟုမျှော်လင့်လျက်နေ၏။တင်ဤမြတ်သောညီမဤသားသမီးတို့သည်တင့်ကိုနှုတ်ဆက်ကြ၏။ဟောစောစောတုန်းကပြောခဲ့တဲ့အတိုင်းပါပဲနော်။ကိုယ်တိုင်တွေ့ဆုံ၍ကိုယ်တိုင်ပြောလိုသောဆန္ဒစိတ်ကပိုး၍များနေပါသည်စက္ကူပေါ်မှာမှင်နှင့်ရေးဖို့ရန်အာမရစိတ်မပါလှပဲရေးလိုက်ရခြင်းဖြစ်ပါလေတည်းမိတ်ဆွေတို့စာပေအမှုပညာအရာမှာအလွန်ပြောင်မြောက်မှုရှိခဲ့တဲ့ဆာလံဆရာဒါဝိမင်းကြီးဟာသူ့ရဲ့45ခုမြောက်သောဆာလံတိချင်းမှာဘယ်လိုရေးခဲ့သလဲဆိုတာကိုပြန်လည်ပြီးတော့စဉ်းစားဆင်ခြင်စေခြင်းပါတယ်ဆာလံတိချင်းအမှတ်စဉ်45အငယ်တက်မှသုံးငါစိတ်နှလုံးသည်မင်္ဂလာစကားနှင့်ပွက်ထလျက်ရှိ၍ငါစီရင်သောအရာကိုရှင်ဘရင်ရှေ့တော်၌မွက်ဆူပေးအံ့ငါရှာသည်လေလိမ္မာကျွန့်ကျင်သောစည်ရည်ဤကညစ်ဖြစ်ရ၏ကိုတော်သည်လူမျိုးတဲ့အစဉ်လှပါ၏နှုတ်တော်သည်ကျေးဇူးစကားနှင့်ပြည့်စုံပါ၏ထို့ကြောင့်ဘုရားသခင်သည်ကိုတော်ကိုအစဉ်အမြဲကောင်းချီးပေးတော်မူ၏တကိုးကြီးသောအရှင်ဘုံအသရေဖြစ်တော်မူသောကိုရောဤဓာကိုပေါင်တော်၌စီးတော်မူပါတဲ့ဘလောက်အံ့ဩဖို့ကောင်းတယ်လဲနော်ကယ်တင်ရှင်သခင်ယေရှုခရစ်ပေါ်ထွန်းခြင်းအကြောင်းကိုကြိုတင်ပြီးတော့သူဗျာဒိပြုတယ်ကျေးဇူးတော်ကိုချီးမွမ်းထောမနာပြုတယ်ဟာလွေလုယသီးခြင်းဖွဲ့ဆိုတယ်အဲ့ဒီအခါမှာသူဘယ်လိုပြောတယ်လဲငါစိတ်နှလုံးဟာမင်္ဂလာတရားမင်္ဂလာစကားနဲ့ပွက်ထနေတယ်ငါစီရင်တဲ့အရာကိုရှင်ဘရင်ရှေ့တော်မှာပဲငါမွတ်ဆိုပေးအံ့တဲ့အဲ့ဒါဟာနော်ဒါဝိမင်းကြီးဟာကိုကိုကိုရှင်ဘရင်အဖြစ်ကနေပြီးတော့အခြားသောရှင်ဘရင်ရှေ့မှာမွတ်ဆိုမယ်လို့ပြောတာဒါဟာကယ်တင်ရှင်သခင်ခရစ်တော်ကိုသူ့ရဲ့ယူပါယုံတဲ့မှာမြင်မဲ့ပြီးတော့သူဖော်ပြခြင်းပဲတခါသူပဲလို့ဆက်ပြီးတော့ပြောလိုက်သေးတယ်လေဆိုတာမိတ်ဆွေတို့ကြားခဲ့ပါတယ်နော်ငါရှာသည်လေလိမ္မာကျွန့်ကျင်သောစည်ရည်ဤကညစ်ဖြစ်ရ၏ကဲရကြတော့အင်မတန်လှပပြောင်မြောက်တဲ့ဆာလံလင်္ကာရီပြည်ချင်းတွေကိုသူရေးဖွဲ့သွားနိုင်တာဟာသူ့ရဲ့အမှုပညာဘလောက်အဆင့်မြင့်တယ်လဲဆိုတာကိုဒါဝိမင်းကြီးဖော်ပြသွားတာပဲဒါပေမဲ့အဲ့ဒီကလောင်ငူတောင်သူမကင်လို့တော့ဘူးသူ့ရဲ့ရှာဟာအလွန်လိမ္မာကျွန့်ကျင်သောစည်ရည်ဤကညစ်ကဲ့သို့အဖဖျားသခင်ရဲ့ဂုံတော်ကိုချီးမွမ်းနိုင်ပါ रे ဆိုတာကိုဖော်ပြလိုက်ခြင်းပါတနည်းအားဖြင့်လေနှလုံးသားမှာတင်လိုက်ရတဲ့ကပီးဟာစာကပီးလိုပဲလှပပြီးတာဖြစ်တယ်ကျော်ဝပြည့်စုံလုံလောက်ပါれဆိုတဲ့အဓိပ္ပာယ်ပါဆာလံတိချင်းတွေကိုအလွန်နှစ်သက်ပါれဆိုတဲ့မိတ်ဆွေအပေါင်းတို့ဒါဝိမင်းကြီးရဲ့နှလုံးသဲပွတ်မှခန်းစားရတဲ့ယသတွေဟာဒီတိချင်းရဲ့စာလုံးတွေတက်တောင်ပိုးပြီးတော့ခန့်ညာထဲဝါချင်းရှိတယ်ဆိုရင်အခုသင်သိရသောတမာကျန်းဆိုပြီးတော့ကျွန်တော်ရဲ့လုံနေရတဲ့အစီအစဉ်တွေဟာကိုအဖရဲ့မူရင်းအသက်ဝိညာဉ်နဲ့ခန်းစားချက်ယသများရဲ့တဝက်ကိုတောင်မှီနိုင်ပါမလားကျွန်တော်အဲ့ဒီအတိုင်းပဲခန်းစားမိပါ रे ဟုတ်ပါ रे လူနဲ့လူသားကြားမှာအခြားရွေးစရာမရှိတဲ့အလျောက်ရှိတဲ့နီးစနစ်တို့အပြင်သာကျွန်တော်တို့ဟာဆက်သွဲပြီးတော့ကိုယ်ကလောင်းကိုယ်နှုတ်တို့နဲ့အကန့်အသတ်ပေါင်းများစွာနဲ့တင်ပြနေရခြင်းကျေးဇူးတော်ကြောင့်သာဒီမျှလောက်ပေါ့မြောက်အောင်မြင်ခွင့်ရခဲ့တာပါဝိညာဉ်တော်ဤလမ်းပြခြင်းအပြင်သာဆက်လက်ပြီးတော့သမာတရားဤဂုံတရတုကိုပေါ်ပြနိုင်ပါရစေလို့ဆုတောင်းမိပါတယ်ရှင်ယောဟန်ဩဝါဒစာဒုတိယစာဆောင်ရဲ့ဏိဂုံးချုပ်စကားကတော့သင်ဤမြတ်သောညီမဤသာသမီတို့သည်သင်ကိုနှုတ်ဆက်ကြ၏တဲ့လူတဦးစီတို့ကောင်းတတ်သောစာအသင်းတော်တပါးစီတို့ကောင်းတတ်သောစာဟာပုဂ္ဂိုလ်ရေးဆန်းဆန်းနဲ့ပဲဏိဂုံးချုပ်လိုက်ပါတယ်သင်ညီမနှင့်သာသမီများဆရာဟာ Sister Church လို့ခေါ်တဲ့ချစ်သောအသင်းတော်နှင့်ယုံကြည်သူတို့ရဲ့ဆက်ဆံရေးပြယုတ်ဖြစ်နိုင်သလိုယုံကြည်သူဂရိအမျိုးသမီးကြီး Elector နှင့်မိသားစုရဲ့ညီမတော်သူတူဦးဦးဤအိမ်တော်မှနှုတ်ခွန်းဆက်လိုက်ကြောင်းကိုဖော်ပြတာလည်းဖြစ်ခြင်းဖြစ်နိုင်ပါ रे ဘယ်လိုပဲပြောပြောဘုရားသခင်နှင့်၎င်းခရစ်တော်နှင့်၎င်းမိသဟာယဖွဲ့၍ကောင်းကျင်စုကျေးဇူးတော်များကိုယခုဘဝမှပင်ခံစားရတဲ့ယုံကြည်သူမိသားစုနောင်ကကလာအစဉ်တစိုက်လဲဆက်လဲ၍အဖနှင့်တလုံးတဝသည်တည်ရှိတည်နေရမည်မိသားစုအတွင်းကသမာတရားနှင့်ညီညွတ်သောချစ်ချင်းမေတ္တာကိုပေါ်ပြနေသောကျမ်းကလေးတစ်ခုဖြစ်တယ်။ယုံကြည်သူအားလုံးတို့ကိုအမတ်တရားဖြစ်နေစေမယ့်ကျမ်းကလေးဖြစ်တဲ့အကြောင်းမှတ်တမ်းပြုရင်းရှင်ယောဟန်ဩဝါဒစာဒုတိယစာဆောင်ကိုဏိဂုံးချုပ်ပြရစီ
။ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့သင်တန်းတော်သမာကျမ်းအစီအစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာဖျားရှင်ရဲ့နှုတ်ကပတ်တော်များခရိယံသမာကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကရှင်ယောဟန်ဩဝါဒစာတတိယဆောင်လေ့လာမှုဏိဒန်းပိုင်းနဲ့အခန်းကြီး1အခန်းငယ်1နဲ့အခန်းငယ်2တို့ကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရဲ့။